ကိုဗစ် -19 တတိယလှိုင်းဒဏ်ရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နှစ်အတွင်းဓာတ်ခွဲဆန်းသတ်မှုပေါင်း 35,248 ခုဆစ်ဆီးခဲ့တာမှာ 3,459 ဦးမှာရောဂါပိုးကူးဆက်နေတာကိုတွေ့တဲ့အကြောင်းစစ်ကောင်စီကျန်းမာရေးဌာနရဲ့ည7နာရီကြေညာချက်မှာဖော်ပြပါရတယ်။ဒါ့အပြင်လွန်ခဲ့တဲ့24နှစ်အတွင်းမှာပဲသေဆုံးသူ130ရှိတာကြောင့်အခုထိသေဆုံးသူစုစုပေါင်း 15,600 ရှိပါတယ်။လက်ရှိမှာတော့စစ်ကောင်စီကအသက်အရွယ်လိုက်ဦးစားပေးစနစ်နဲ့တရုတ်နိုင်ငံကတင်သွင်းတဲ့ COVID-19 ကာကွယ်ဆေးရီကိုထိုးပေးနေပါတယ်။ဩဂုတ်လ31ရက်နေ့အထိကာကွယ်ဆေးထိုးပေးပြီးတဲ့လူဦးရေစုစုပေါင်း4000ခွဲကျော်ရှိပြီလို့စစ်ကောင်စီကျန်းမာရေးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။လက်ရှိကမ္ဘာတစ်လုံးမှာဖြစ်ပေါ်နေတဲ့ COVID-19 ကာရောဂါထိန်းချုပ်ရေးအတွက်အရွယ်ရောက်ပြီးသူအလုံးကိုကာကွယ်ဆေးထိုးပေးနိုင်ရေးဟာအဓိကအရေးပါတဲ့အချက်ဖြစ် WHO ကမ္ဘာကျန်းမာရေးအဖွဲ့အပါအဝင်နိုင်ငံတကာကျန်းမာရေးပညာရှင်တွေကပြောဆိုပါတယ်။မြန်မာနိုင်ငံမှာလက်တလောဖြစ်ပေါ်နေတဲ့ COVID-19 တတိယလှိုင်းကိုထိန်းချုပ်နိုင်ရတဲ့အတွက်ပြည်နယ်တိုင်းဒေသကြီးအသီးသီးမှာ stay at home မလို့အပ်ပဲနေအပြင်မထွက်ရအမိန့်ထုတ်ပြန်တဲ့မြို့နယ်ပေါင်း116မြို့နယ်ရှိပြီးဖြစ်ပါတယ်။ဒါ့အပြင်အစိုးရရုံးတွေကိုလည်း September လကုန်အထိပိတ်ထားဖို့ကျန်းမာရေးဌာနကကြေညာချက်ထုတ်ပြန်ထားပါတယ်ရှင်။